ားချင်းများခင်ဗျာအခုချိန်ကစပြီးအပတ်စဉ်အင်္ဂါနေ့ညတိုင်းပြင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းစီကောင်းစီရာကဏ္ဍကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ထွန်းအောင်တို့ကပြင်ပြပေးပါမယ
်ကဲဒီဘက်မှာတော့အရှေ့အလယ်ပိုင်းဒေသကနျူကလ িয়ার လက်နက်ပြသနာတက်နေတဲ့အီရန်အရေးနဲ့ပတ်သက်ပြီးပြောကြရအောင်မသက်ရင်အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးအမေရိကန်ထောင်လိုင်းရေးတွေထိထိရောက်ရောက်မစုံစမ်းနိုင်ဘူးဆိုပြီးတရင်စုဆောင်နိုင်စမ်းတိုးတက်လာအောင်ဝိုင်းကြည့်စူးစမ်းကြဖို့ပြီးခဲ့တဲ့ပုံထူးနေ့ကအမေရိကန်သွတ်တော်ကောမဒီအစီရင်ခံစာမှတိုက်တွန်းထားတာတွေ့ရတယ
်ဟုတ်တယ်အန်ကအီရန်နိုင်ငံကိုမဟာဗျူဟာကြက်တံထိန်းချုပ်နေတဲ့နိုင်ငံတနိုင်ငံဆိုပြီးသတ်မှတ်ဖို့အမေရိကန်ပြည်တော်စစ်ရဲ့ထောင်လိုင်းရေးလုပ်ငန်းစိန်ခေါ်မှုဆိုပြီးအောက်လွှတ်တော်စုံစမ်းရေးကော်မတီကနေတင်သွင်းခဲ့တာကိုပြောလာမလားအီရန်နိုင်ငံဟာနျူကလ িয়ার လက်နက်တွေထုတ်ဖို့လုပ်နေတယ်ဥရောပနိုင်ငံတွေကိုပြစ်ခတ်နိုင်ဖို့ဒုံးကျည်လက်နက်တွေထုတ်ဖို့လုပ်နေတယ်ဆိုပြီးအနောက်နိုင်ငံတွေအရင်ကတည်းကစံပြရရှိနေတာလည်းပါတယ်အန်ကရဲ့
ဟုတ်ပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေဇီဝလက်နက်ဓာတ်ရုလက်နက်တွေနဲ့ပတ်သက်ပြီးဘယ်လောက်အတိုင်းအတာအထိလှုပ်ဆောင်နေသလဲဆိုတာကိုပါအမေရိကန်ထောက်နိုင်ရေးတွေကမသိဘူးလို့လည်းထောက်ပြထားတယ်ဒါတွေကိုကြည်ကြည်ပြန့်ပြန့်သိအောင်လုပ်ဖို့လိုတဲ့အပြင်အီရန်နဲ့ပတ်သက်သမျှတွေကိုအမျိုးသားလုံခြုံရေးဆိုင်ရာတာဝန်ယူထားသူအားလုံးကအထူးသတိထားဖို့လိုတယ်လို့လည်းပြောထားတယ်
။တကယ်ဆိုရင်အရှေ့လေပိုင်းဒေသမှာတွင်ကျဲလာတဲ့အီရန်အရေးနဲ့ပတ်သက်ပြီးအသေးအဖွဲပဲလို့သဘောမထားဘဲအားလုံးသိအောင်လှုပ်ထားနိုင်ရင်အမေရိကန်ပြည်အောင်စုအတွက်တနည်းမဟုတ်တနည်းအကျိုးရှိလာနိုင်တယ်လို့အမေရိကန်ပြည်အောင်စုရဲ့လက်နက်မပြန့်ပွားရေးဆိုင်ရာလက်ထပ်ဝန်ကြီးဟောင်း
What is not known is whether Iran has a clandestine parallel program.
Iran မှာရှုပ်ဝဲတဲ့နျူကလ িয়ার အစီအစဉ်ရှိမရှိမသိသေးပါဘူး။ Iran စစ်ဖက်နဲ့နျူကလ িয়ার အစီအစဉ်တွေအဆက်အစရှိတယ်လို့ပြသနေတဲ့အချက်အလက်တွေအများကြီးပါပဲ။တကယ်လို့ဒီစစ်ဖက်နဲ့ဆက်နွယ်တဲ့ကိစ္စတွေကိုသိရရင်တော့တကယ်ကောင်းမှာပါ။အခုတော့ဒါဟာဟာခွက်တစ်ခုဖြစ်နေတယ်လို့ Mr. Fitzpatrick ကပြောသွားတာပါ
။ဒါပေမဲ့ဒီအီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့တချို့ကိစ္စတွေဟာအီရန်အတိုက်ခံတွေနဲ့အဝေးရောက်တွေကပုံကြီးချက်ကြပြီးစိုးရိမ်မှုတွေဖြစ်လာအောင်လုပ်တာမို့အချက်လက်တွေကိုစီစစ်ပြီးမှလက်ခံကြဖို့လဲသူကပြောသေးတယ်မလားအန်ကေ။
ဟုတ်တော့လဲဟုတ်ပါတယ်။ထောက်လှမ်းရေးကော်မတီကတင်သွင်းတဲ့အစီရင်ခံစာမှာမရေမရာလေးဖော်ပြထားတယ်ဆိုပြီး Gary Sick ကပြောသွားတယ်
။သမရဖို့ရဲ့ Jimmy Carter ရဲ့သမရ Ronald Reagan ရဲ့သမရသုံးဦးလက်ထက်မှာအမျိုးသားလုံခြုံရေးကောင်စီမှတာဝန်ကျခဲ့တဲ့ Mr. Sick ကိုပြောတာမလား။သူက Iran ဟာ NATO မှာလက်နက်အဆင့် Uranium စွမ်းအင်ညှင့်တင်တာတွေလက်တလုံးလုပ်နေတယ်ဆိုတာနဲ့ပတ်သက်ပြီးဘာတွေပြောသွားသေးလဲအန်ကန်
အဲ့ဒါပြောတာပေါ့အီရန်မှာနျူကလ িয়ার ကိစ္စရှုပ်ဝဲလုပ်နေတယ်လို့နာမည်ကြီးနေတဲ့အဲ့ဒီနေရာနဲ့ပတ်သက်ပြီး
Well that site is actually under inspection of the IAEA and
ဒီနေရာကို IAEA ကစစ်ဆေးပြီးသားပါတဲ့အဲ့ဒီမှာစွမ်းအင်ညှင့်တင်ထားတဲ့ Uranium ထုတ်မယ်ဆိုရင်တောင်တကရန်ပြည့်အောင်မထုတ်နိုင်တဲ့အတွက်လက်နက်အဆင့်ထိမရောက်ဘူးဆိုတာတွေ့ခဲ့ရလို့အမေရိကန်အထက်လွှတ်တော်ကော်မတီရဲ့ထုတ်ပြန်ချက်ဟာမမှန်ဘူးလို့ပြောသွားတယ်
။ဒါပေမဲ့အီရန်နိုင်ငံကနျူကလ িয়ার လက်နက်ထုတ်ချင်စိတ်ရှိနေတာကိုမြင်မရတဲ့အပြင်လုံခြုံရေးကိုချိန်ချောက်နေတာကလည်းသိတာတယ်လို့တော့သူကပြောခဲ့တာပဲအန်ကေရဲ့
။ဒီလိုပြောခဲ့ပေမဲ့အခုအမေရိကန်လွှတ်တော်ထောက်လှမ်းရေးကော်မတီကနေတကယ်တမ်းသွားပြီးစစ်ဆေးခဲ့တဲ့ IAEA ရဲ့တွေ့ရှိချက်တွေအပေါ်အခြေခံပြီးတင်ပြထားတာမျိုးမဟုတ်ပဲအမေရိကန်နိုင်ငံရဲ့မူဝါဒဥတည်ခြင်းနဲ့ကိုက်ညီအောင်တင်ပြတာမျိုးဖြစ်နေမှာကိုစိုးရင်တယ်လို့သူကပြောနေတာ2003ခုနှစ်တုန်းကအီဗက်မှာလူအစုလိုက်အပြုံလိုက်ကိုသေစေတဲ့လက်နဲ့တွေးထုတ်ဖို့လုပ်နေတယ်ဆိုပြီးအလွဲလဲအမှားမှာကောက်ချက်ချခဲ့တဲ့အမှားမျိုးထပ်ပြီးမမှားဖို့သူကဆိုလိုချင်တာပါ
ဒီထောင်လိုင်းကော်မတီကအီရန်ဟာလာမယ့်10နှစ်အတွင်းအစပိုင်း9နှစ်တွင်းမှာပဲနျူကလ িয়ার လက်နက်တွေပိုင်လာမယ်လို့ယုံကြည်နေတယ်နော်ဒါပေမဲ့ဒီအစီအစဉ်တွေဖြစ်လာဖို့အခြေခံနေတဲ့အချက်တွေကအများကြီးမလားလိုအပ်တဲ့အခြေခံပစ္စည်းတွေရဖို့စမ်းတက်တာကလည်းအောင်းအောင်းမြင်မြင်ဖြစ်ဖို့ပြပအကူအညီတွေရဖို့ဒါတွေအပြင်ကြည်ဝင်းပြပနိုင်ငံတကာနိုင်ငံရေးဖိအားပေးတာတွေကလည်းထိန်းချုပ်ထားတယ်မလား
အခုကုလသမဂ္ဂကအီဗန်ကိုဒီလကုန်ထိပဲအချိန်ပေးထားပြီးမလိုက်နိုင်ဆန့်ကျင်တဲ့ပိတ်ဆို့အရေးယူမယ်လို့သတိပေးထားတယ
်အီဗန်ကပြီးခဲ့တဲ့အပတ်ကပဲတရားဝင်အကြောင်းပြန်ခဲ့တယ်လေကုလသမဂ္ဂလုံခြုံရေးကောင်စီအမေရိကန်အဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတွေကစ ီးပွားရေးနဲ့ပတ်သက်ပြီးမလုံးပေးကန့်လန့်ထားတာတွေကိုရှင်းရှင်းလင်းလင်းတင်ပြဖို့ပြောခဲ့ပြီးသူ့အနေနဲ့ညှိနှိုင်းမှုအဆင်သင့်ရှိတယ်လို့လည်းပြောသွားတယ်အန်ကယ
်ဒါပေမဲ့သူလုပ်နေတဲ့နျူကလ িয়ার စွမ်းအင်မြင့်တင်ရေးအစီအစဉ်တွေကိုရပ်ပြစ်မယ်လို့မပြောသေးဘူးလေသူကရေရေရရဘာမှမသိရသေးပဲရပ်မပြစ်နိုင်ဘူးလို့ပြောတာမို့နိုင်ငံခြားရေးဌာနလက်ရှိပြောခွင့်ရဂွန်ဇာလိုကာဟီယိုက
We obviously encourage Iran to make the right choice. We're seeking the diplomatic solution. We're trying to make
Iran ဟာလမ်းမှန်ကိုရွေးဖို့အမေရိကန်ပြည်ထောင်စုကတကယ်အားပေးနေကြောင်းဒါအပြင်စန္ဒမန်နီလန်းတွေနဲ့အဖြေရှာဖို့လုပ်နေပြီးဒါကမှ Iran ကမလိုက်နိုင်ကုလသမဂ္ဂကအကြီးညာချက်အရာအရေးယူရမယ်လို့ပြောသွားတာပါ
Iran ဟာအရင်တုန်းက Iran နဲ့အပြိုင်မှုအရှေ့လေပိုင်းဒေသမှာချင်းဝင်ညာမျှနေပေမဲ့အခုအီရန်မှာဖျော်ဖျဲဖြစ်နေတာနဲ့အတူဟက်စ်ဘိုလာတို့ဟမတ်စ်တို့လိုအကြမ်းဖက်သမားတွေကိုပါသူကမြေတောင်မြှောက်ပေးနေတာမို့အီရန်သားနျူကလ িয়ার လက်နက်ပိုင်သွားရင်ကြီးလာနိုင်တဲ့ပြဿနာတွေကအများကြီးပဲလို့အားလုံးကတွေ့နေကြတာလေ
ဟုတ်တယ်အီဘက်ကအကြမ်းဖက်သမားတွေနဲ့အီရန်တိုက်ရိုက်ပတ်သက်တာမတွေ့ရသေးပေမဲ့ဒီအကြမ်းဖက်သမားတွေနဲ့အစွန်းရောက်အဖွဲ့တွေကိုတင်တန်းပေးနေတယ်လို့ဗိုလ်မှူးချုပ်မိုက်ကယ်ဘာဘီရိုကပြောခဲ့တယ်ဒါရင်မကားသေးဘူးအမေရိကန်နိုင်ငံကအီရန်နိုင်ငံနဲ့တန်တမန်အဆက်အသွယ်ဖြတ်ထားတာကလည်းအီရန်နိုင်ငံနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေမရသေးတဲ့အချက်တစ်ချက်လို့ဖြစ်တယ်ရဲ့နိုင်ငံတကာရေးရာကော်မတီသိပ္ပအွဲရဲ့သူတည်တနာအစီအကဲရိုးစမယ်ရီဟော်လစ်ကပြောကြားခဲ့တာကိုတင်ပြရင်းဒီအပတ်အတွင်းအမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစီရာကဏ္ဍကိုအဆုံးသတ်လိုက်ပြပါညာ
Thank you.